Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်မတ်လ18ရက်တောက်ကြနေ့ညနေပိုင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ဗျာသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုမအီတန်းစင်နဲ့ကျွန်မနန်းလောက်တို့ပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာတကျဆစ်ရှေတီခံပေးထားတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်လို့စီးရေးအရာအရေးယူဖွယ်ပဲကျွန်တော်ရဲလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါရယ်။ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့ American သမ္မတ Donald Trump တို့ဒီကနေ့ Washington မြို့တော်သမ္မတအင်ဖီရိုမှာတွေ့ဆုံဖို့ရှိပါရယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘဟုဥပဒေအကြံပေးတရားလွတ်တော်ရှင်နေဦးကိုနေလောက်ကြံတပ်ပြတ်သူအဖြစ်ဆွဆွဲခံရတဲ့ကြီးလင်းတဲ့တန်ရာရှိသူ၃ဦးကိုဒီကနေ့မနက်ပဲရန်ကုန်မှာတရားရုံးထုတ်ခဲ့ပါရယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
။ကောင်းပါပြီရှင်အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးဦးကိုနေကိုလောက်ကျန်တတ်ဖြတ်သူအဖြစ်တန်တရားရှိခံထားရသူတွေကိုဒီကနေ့ရုံးထုတ်တဲ့အခြေအနေဘယ်လိုရှိပါလဲ
။ဒါတရားစီရင်ဆိုင်ရာပြည်သူ့အနေနဲ့မရောသေးတဲ့ကြိုးပဲရှိ
တယ်။တရားလိုရှိနေဦးနေလာရဲ့ရုံးထုတ်တဲ့အခြေအနေပေါ်မှာသုံးသပ်ချက်နဲ့အတူနားဆင်ရပါမယ်။တိုက်ပွဲမငြိမ်သက်သေးတဲ့ကိုယ်ခန့်အခြေအနေကြောင့်တရုတ်မြန်မာနယ်စပ်ဒေသရဲ့ကုန်သွယ်ရေးလက်ရှိအခြေအနေနဲ့အတူမနေ့ကဝါရှင်တန်မြို့တော်ကငြိမ်းချမ်းရေး Institute မှာ Peace and Conflict in Burma မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးနဲ့ပြည်ပခါဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုလည်းပြောပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအီတန်စင်တို့ကကြေညာပါမယ်ရှင်။
မြောက်ကိုရီးယားပေါ်မဟာဗျူဟာတကျဆိတ်ရှေတီခံပေးထားတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စီးရေးအရာအရေးယူဖို့နေလနာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့လုံခြုံပြီးစီးပွားရေးအရာအလားအလာကောင်းနေတဲ့အနာဂတ်ကိုဖန်တီးဖို့တခုတီတော်နေလန်ကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပဲ့ထင်းတက်ဒုံးကြီးစမ်းသပ်ပြုလုပ်မှုတွေနဲ့လူအစုလိုက်အပြုံလိုက်တေးသေးတဲ့လက်နက်ထုတ်လုပ်မှုတွေကိုဆွံ့လို့ရမယ်ဆိုတာနားလည်ရလိမ့်မယ်လို့လည်းဝန်ကြီး Tillerson ကတောင်ကိုရီးယားနိုင်ငံဆိုးလ်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရန်ပြောင်စင်းနဲ့ပူရဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတယ်လက်ဆန်ကအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုကင်တွယ်ဖို့အစွမ်းကုန်လုပ်နိုင်မယ့်နည်းလမ်းတွေပြင်ဆင်နေတယ်လို့လည်းပြောပါရယ်။အရှနိုင်ငံတွေကိုခီးထွက်နေတဲ့နိုင်ငံခြားရေးဝန်ကြီးတယ်လက်ဆန်ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်ကိုကာကွယ်ဖို့တန်မာနီးနဲ့နေ့20ကျော်ချီကလာရာမအောင်မြင်တဲ့အတွက်တခြားနိုင်ငံတစ်ခုနဲ့လုပ်ဖို့လိုနေပြီလို့လည်းဂျပန်နိုင်ငံမှာဂျာရာပင်းနေကပြောပါရယ်။အရှဒေသကိုလာရောက်ရတဲ့အကြောင်းရင်းထဲမှာဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ရှစ်ဆက်အမြင့်ချင်းဖလှယ်ဖို့တစ်စိတ်တစ်ပိုင်းပါဝင်တယ်လို့လည်းသူကပြောပါရယ်။အရှဒေသနောက်ဆုံးခီးစဉ်ဖြစ်တရုတ်နိုင်ငံကိုဝန်ကြီးတယ်လက်ဆန်ခီးဆက်မှဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှဖြစ်ပါရယ်။
နယူးယောက်မြို့ကသမ္မတ Trump ပိုင်တဲ့ Trump Tower အဆောက်အဦကြီးတွေကဖုန်းလိုင်းတွေကိုသမ္မတဟောင်းအိုဘားမားကကြားကခိုးနှောက်ထောင်ခဲ့တယ်ဆိုရဲသမ္မတ Trump ရဲ့ဆွဆွဲချက်အတွက်အထောက်ထားရလုံးဝမပြနိုင်သေးပေမဲ့လည်းသမ္မတရဲ့ပြောကြားချက်အတိုင်းလိမ်ပြူတော်ကဆက်လက်ရည်တည်နေပါတယ်။ဖုန်းခိုးနှောက်ထောင်တဲ့အဖြစ်ပြန်မဖြစ်ခဲ့ဘူးလို့အထက်နဲ့အောက်လွှတ်တော်နှစ်ခုလုံးရဲ့ထောင်လိုင်းကော်မတီဝင်ထိတ်တန့်လွှတ်တော်အမတ်တွေကပြောခဲ့တဲ့တိုင်အောင်သမ္မတ Trump ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေလဲဆိုတာကိုချက်တဘေးနေ့ကအင်ဗီရိုသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။အထက်လွှတ်တော်ကော်မတီမှာပြောကြားခဲ့တဲ့ကိစ္စတွေကိုသတင်းတောက်တွေကပုံဖော်ရေးသားရမှာလိုရာဆွဲဖော်ပြခဲ့တယ်လို့အင်ဗီရိုပြောခွင့်ရ Sean Spicer ကဆွဆွဲပြောခဲ့ပါတယ်။စောင့်ကြည့်ထောက်လန်းမှုနဲ့ပတ်သက်တဲ့သက်ဆိုင်ရာသတင်းချက်လက်အားလုံးကိုတော့ကွန်ကရစ်လွှတ်တော်ကမပေးရသေးဘူးလို့ Mr. Spicer ကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ္တမိတ်တိတ်ကိုပြည်ထောင်စုတရားသူကြီးနှစ်ဦးကယာယီဆိုင်ခံလိုက်တဲ့အပေါ်အယူခံဝင်သွားမယ်လို့အင်ဖီရိုပြောခွင့်ရ Sean Spicer ကပြောပါရယ်။သမ္မတအမိတ်တစ်ထက်မှာမွတ်စလင်အများစုရှိတဲ့နိုင်ငံ6ခုကလူတွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ထားတာပါ။တရားသူကြီးနှစ်ဦးရဲ့လောက်ရမှာချိုးရင်းချက်တွေရှိနေတယ်လို့အင်ဖီရိုပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဂျာရာဘရင်းနဲ့မှာ Sean Spicer ကပြောပါရယ်။သမ္မတ Donald Trump ကတော့လိုအပ်ရင်အမြင့်ဆုံးတရားရုံးထိတက်ပြီးအယူခံဝင်သွားမယ်လို့ဆိုပါရယ်။တမ်းမြင့်ချက်အစ်ကဂျာရာဘရင်းနဲ့ညတကောင်မှစပြီးအသက်ဝင်တာဖြစ်ပေမဲ့ပြည်ထောင်စုတရားသူကြီးနှစ်ဦးကဒုတိယအကြိမ်ထုတ်ပြန်တဲ့သမ္မတရဲ့ပြည်ဝင်ခွင့်ကတ္တမိတ်အစ်စ်ကိုဆန့်ကျင်ပြီးယာယီဆိုင်ခံမိတ်ကိုကြိုတင်ထုတ်ပြန်လိုက်တာပါ။
ကန်တန်မှုတွေကိုအမေရိကန်နိုင်ငံကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ပြီးပြီးတော့နောက်ပိုင်းမှာတော့ဒီမူဝါဒအစအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့နိုင်ငံတကာကလာတဲ့သူတွေကိုအစိုးရဝါရီတွေဟောမဟုတ်စီစစ်ရမယ်ဆိုပြီးပြောင်းလဲပြောဆိုထားပါတယ်။ဂျာမနီဝင်ကြီးချုပ်အင်္ဂလာမာကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့မှဝါရှင်တန်ဒီစီမြို့တော်မှာသမ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိဆိုင်းတိုမီတာ16 kHz 1068 ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေလှုပ်ကြံတပ်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းတဲ့တန်ရရှိသူ၃ဦးဖြစ်တဲ့အောင်ဝင်းစော်အောင်စော်ထွန်းနိုင်စရာဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာယုံထုတ်ခဲ့ပါတယ်။ပထမဆုံးအကြိမ်ယုံထုတ်ချိန်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလထဲရန်ကုန်လေစိတ်မှာတနက်နဲ့အနီးကပ်ပြစ်ခတ်တပ်ဖြတ်ခဲ့မှုအတွေ့လူတက်မှုအပါအဝင်ရန်စွတ်မှုဆွဲချက်တွေကိုတရားရုံးကဖတ်ပြခဲ့ပါတယ်။လှုပ်ကြံတပ်ဖြတ်ဖို့အဓိကခိုင်စေခဲ့သူအဖြစ်လုံခြုံရေးအာဏာပိုင်တွေကတန်ရရှိနေတဲ့အငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်ကတော့လွတ်မြောက်နေဆဲဖြစ်ပြီးရဲတပ်ဖွဲ့ကအလို့ရှိနေပါတယ်ဒီကနေ့တရားခွင်မှာအမှုဒယ်ရီကိုအကျိုးဆောင်ပေးမဲ့ရှေ့နေရရဲ့အမည်စင်းတွေကိုတင်သွင်းခဲ့ပေးမလို့တပ်ဖြတ်မှုကိုကျူးလွန်သူအဖြစ်ဆွဆွဲခံရတဲ့ကြည်လင်အတွက်ရှေ့နေမရှိသေးတဲ့အတွက်အစိုးရရှေ့နေကအကျိုးဆောင်ပေးမယ်လို့မျှော်လင့်ရပါတယ်။ဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်မှာအသက်ခံခဲ့ရတဲ့ရှေ့နေဦးကိုနေဟာ NLD ရဲ့ထိပ်တန်းဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာတွေမှာအဓိကအကြံပေးနေသူဦးဖြစ်တာကြောင့်လှုပ်ရှားမှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကမြင်နေကြတာပါ။ဒါပေမဲ့လည်းလုံခြုံရေးအာဏာပိုင်တွေကတော့အမှုနဲ့ပတ်သက်လို့ကနဦးတွေ့ရှိချက်တွေအရတပ်ဖြတ်မှုဟာပုဂ္ဂိုလ်ရေးမကျေနပ်ချက်ကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။ရှေ့တပတ်တောက်ကြနေမှာသူတို့ကိုနောက်တစ်ကြိမ်ရုံးထုတ်မှာဖြစ်ပါတယ်
။ Israel စစ်တိုက်လေရင်တစည်းကိုပြစ်ချခဲ့ပြီးတော့နောက်တစည်းကိုလည်းထိမှန်ခဲ့တဲ့အကြောင်းကို Syria ကပြောဆိုခဲ့ပေမဲ့လည်း Israel ကတော့ Syria နိုင်ငံတဲကပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တဲ့စစ်လေရင်တွေအားလုံးဘေးကင်းစွာပြေးရောက်လာတယ်လို့တောက်ကြနေမင်းတုံးကပြောပါတယ်။ Israel ဘက်ကတော့ဘာကိုပြစ်မှတ်ထားခဲ့လဲဆိုတာကိုမပြောခဲ့ပေမဲ့ IS တို့ကိုထောက်ပံ့တဲ့အကြမ်းဖက်တိုက်ခိုက်မှုအနေနဲ့ Israel တိုက်လေရင်တွေဟာ Palmyra ဒေသနာကစစ်စခန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ Syria ကပြောပါတယ်။စစ်စီရေးတွေလုပ်ခဲ့ကြောင်း Israel စစ်တပ်ကဒီတစ်ချိန်ပဲရှာရှာပါပါသတင်းထုတ်ပြန်ခဲ့တာပါ။မတ်လ19ရက်နေ့ညက Israel စစ်တိုက်လေရင်တွေက Syria နိုင်ငံတဲကပြစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြောင်းနဲ့စစ်စီရေးတွေပြီးမှ Syria ကဒုံးခွင်းထုံးတော်တော်များများပြစ်လုခဲ့ပေမဲ့ Israel လေကြောင်းရန်ကာကွယ်စနစ်ကမစ်ဆိုင်းတုံးတစ်စီးကိုကြားဖြတ်ပြစ်ချခဲ့ကြောင်းကိုကြေညာချက်မှာဖော်ပြထားပါတယ်။ဒီစစ်စီရေးတခြား Israel စစ်လေရင်တွေနဲ့ရဲသားတွေကိုထိခိုက်မှုမရှိခဲ့ဘူးလို့လည်းဖော်ပြထားပါတယ်။ Israel ဘက်ကတော့ဒီလောက်ရနဲ့ပတ်သက်ပြီးတရားဝင်တိတိကျကျထုတ်ပြန်တာမျိုးမရှိသေးပါဘူး။တောက်ချာနေမနဲ့အစောပိုင်းတုန်းကတော့ Israel နိုင်ငံရဲ့ Jordan တောင်ကြားဒေသခံတွေကိုလေကြောင်းတိုက်ခိုက်မှုအ
ဆီးရီးယားနိုင်ငံမြောက်ပိုင်းတဘုံအဖွဲ့ရဲထိန်းချုပ်ထားတဲ့ခြေရွာတစ်ခုမှာရှိတဲ့ဘလီတစ်ခုကိုလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်လူ၄၀နှစ်ယောက်သေဆုံးပြီးအတော်များများဒဏ်ရာရရှိခဲ့ကြတဲ့အကြောင်းဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်အလက်ပုတ်ခိုင်ဂျန်နက်အရာမှဖြစ်တဲ့ဒီလေကြောင်းတိုက်ခိုက်မှုကိုဘသူကလုပ်တာလဲဆိုတာမပြောနိုင်သေးဘူးလို့လ ဝေးကျင်းပနေတဲ့အဆောက်အဦကတော့အဲ့ဒီပလီကနေပေ90အကွာလောက်မှရှိတယ်လို့ကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကရေးဌာနပြောခွင့်ရဗိုလ်မှူးကြီးဂျွန်သောမတ်စ်ကပြောပါရယ်အဲ့ဒီဒေသဟာဆီးရီးယားနဲ့ရုရှားစစ်တပ်တွေရဲ့လေကြောင်းတိုက်ခတ်မှုတွေရှိတဲ့နေရာလေးဖြစ်ပါတယ်ညနေပိုင်းဝတ်ပြူဆူတောင်းသူတွေပြည်နေတဲ့အချိန်မှာတိုက်ခတ်ခံရတာဖြစ်ပြီးလူ100ကျော်ဒဏ်ရာရရှိပြီးတော့ပျက်စီးသွားတဲ့ပလီထဲမှာပိတ်မိနေသူတွေအများပြားရှိခဲ့တယ်လို့လည်းဆီးရီးယားလူခွင့်ရေးအဖွဲ့ကပြောပါရယ်ဒမတ်စကတ်စ်မြို့တော်ဆီးရီးယားပဋိပက္ခစတင်တဲ့6နှစ်ပြည့်အချိန်မှလုံနေချင်းအသေးကံပုံခွဲတိုက်ခတ်ရတာကြောင့်လူပေါင်း330ထက်မနည်းသေဆုံးခဲ့ရပြီးနောက်တစ်နေ့မှာပဲတီလေးကျောင်းတိုက်ခတ်မှုဖြစ်ခဲ့တာပါ
တင်ပေးဆွဲခဲ့ရတဲ့ Aris 13 ရင်းနှင်းတင်မော့နဲ့ဒီဗီလင်ကနိုင်ငံသားတင်မော့သား၈ယောက်ကိုတင်ပေးငွေနဲ့တောင်းဆိုချက်တစ်စုံတစ်ရာမရှိပဲဆူမာလီပင်လယ်ဓားများတွေကပြန်လွှတ်ပေးလိုက်ပါတယ်ပင်လယ်ဓားများတွေနဲ့ Marine တပ်ဖွဲ့တွေကြားပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းကြာသပတေးနေ့မှာပဲ Marine တပ်ပင်လယ်ဓားများတွေနဲ့ဒေသခံလူကြီးတွေကြားအပြင်းထန်ညှိနှိုင်းဆွေးနွေးပြီးတော့ပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်ပြန်ပေးဆွဲခံရတဲ့တင်မော့ကိုဂရုဆက်လီဒဇင်းနဲ့ရိတ်ခါဖြည့်ဖို့လုပ်နေစဉ်ရေတက်နဲ့ပြစ်ခတ်မှုဖြစ်ခဲ့တာကြောင့်ဆူမာလီယားနိုင်ငံဒေသခံနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်
တောက်ကြနဲ့ညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟုဥပဒေကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီကိုလောက်ကျန်တက်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့ကိုဒီကနေ့ပဲရန်ကုန်မြို့မှာရုံထုတ်ခဲ့ပါတယ်။ရှေ့နေဦးကိုနီသေဆုံးခဲ့တာ2လနီးပါးရှိလာတဲ့အချိန်ထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုဥပဒေအကြံပေးတဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးကိုနီကိုလောက်ကျန်တက်ပြန်မှုနဲ့ပတ်သက်ပြီးအဓိကကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်အမှုမှပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေဘက်ကတန်တရားရှိထားတဲ့အောင်ဝင်းစော်အောင်စော်ထွန်းနေဇေယျဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်။သူတို့၃ဦးကိုတော့ဒီကနေ့တရားခွင်မှာဆွဲချက်တင်ထားတဲ့ပုံမှန်တွေကိုဖတ်ပြခဲ့တဲ့အကြောင်းအမှုကိုလာရောက်လေ့လာသူတဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးခင်မောင်ထေကပြောပြပါတယ်။
ဟိုလူသားမှု300နှစ်နဲ့တွေ့ထားတယ်မြင်းဆောင်34ပါတယ်300နှစ်မြင်းဆောင်34တွေ့ထားတာအားလုံးဟာအခုတက်တဲ့လူကတိုင်းဂျန်တဲ့တရားခဏလေးထပ်တူညီပြစ်ဒဏ်ရှိတယ်ဆိုတဲ့အကြောင်းအရာနဲ့ဆွဲထားတယ်ဦးအောင်စောထွန်းတယောက်ကတော့ဒါအခုတခြားပုံမှန်တစ်ခုနဲ့ပါသူကတွေ့ထားတာပေါ့နော်တရားခဏကိုဆက်ပြေးဖို့တင်းချောင်မှုအပိကူညီတယ်ဆိုတဲ့ပုံမှန်နဲ့ပေါ့နော်ဂျီလင်းကို300နှစ်34နဲ့ဆွဲတယ်လို့ဂျန်တဲ့လူတွေပေါ့နော်ခုနဦးအောင်စောထွန်းလည်းဂျန်တဲ့လူတွေကိုလည်း300နှစ်34နဲ့ဆွဲထားတဲ့ကြောင့်လက်နဲ့ပုံမှန်ပါလက်နဲ့နဲ့ပတ်သက်တဲ့ပုံမှန်နဲ့ဆွဲထားတာတနက်နဲ့ဆိုတာလည်းအကုန်လုံးပါနေတာပဲလေဒီတနက်ကိုတရားမဝင်ကိုင်းနေဆက်သဖြင့်ဒီအကြောင်းအရာတွေပ
ါပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကဒီရဲဝင်ကြီးဌာနကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥက္ကုန်ဒီလုတ်ကြံခံရမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းခေါ်ဖိုးထုကိုရာဇသက်ကြီးပုံမှ300နှစ်၁လက်လက်ဥပဒေပုံမှ19စလဝကအဥပဒေပုံမှ73အောင်ဝင်းစော်ကိုရာဇသက်ကြီးပုံမှ300နှစ်၁လက်လက်ဥပဒေပုံမှ19စဇေယျဖြိုးကိုတော့ရာဇသက်ကြီးပုံမှ300နှစ်ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးပုံမှ420နဲ့468ထွက်ပြေးနေတဲ့အောင်ဝင်းခိုင်ကိုတော့ရာဇသက်ကြီးပုံမှ300နှစ်စားတဲ့ပုံမှအသီးသီးတွေနဲ့မှုကင်းရက်တက်ဖွဲ့ကတရားစွဲဆိုတင်ပို့သွားမယ်လို့ပြောဆိုထားပါတယ်။ဥက္ကုဏီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကတော့အမှုနဲ့ပတ်သက်လို့သူ့အမိကိုခုလိုပြောပြပါတယ်
။ဒီအဲ့ဆိုတော့သူကအတုခုလုံးတစ်ခုနေတယ်။တရားကြီးဟိုတော့ဘာထိုင်နေပစ်တော့ဖွဲ့ပြီးတော့ဆက်ဖြစ်နေပါတယ်။ဟိုဒီဟုတ်ကြီးတဲ့ခါကျတော့ဒီဟုတ်ဟာဒီကကြရဲ့ เดี๋ยวเขาพันธมิตรอยู่นะโอ้ดีกว่าที่อุกุนี่ตัวเดียวกันอยู่บ่เนี่ยไอ้เจ้ากูจะรู้ว่าสัตว์เดียวตัวนี้ว่าเนี่ยโอเคถ้าเดี๋ยวสิเหรอเจ้าหน้าที่เราไม่รู้สึกเลยจะไม่สิ่งแต่ตัวว่าเดี๋ยวสิไปแล้วผู้หญิงที่สิ่งมุ่งเท่านี้เราตัวอะไรตัวที่เขาเดี๋ยวมุ่งจะรู้สักวิธีสิ่งอะไรเนี่ยจะกูจะรู้สักเดียวสิ่งอะไรเนี่ยไม่สิ่งอะไรเดี๋ยวสิยาร์ก็
ตุลุกไปเรื่อยๆเดี๋ยวอยู่ในนี้ก็ยิ่งหูเพราะว่าจะสีเมลูจะรู้ว่าสาวอะไรที่เกณฑ์เดียกคุณมาอุ้มเตยรู้ก็จะสั่งไปเมื่อเช้าหนึ่งเดียวมีเสียงกูเต้นเต้นแก่จับไปเมื่อตัดเพียงมือกูโกรธจู่ลงตัวเพื่อสื่อสารกันทายาเรจีเลนอัดเสียงในมือสีเทียมูอ่ะสูญยาเปล่าสูญยาเสียงนี้อ่ะจู่สั่งไปเมลูอยู่ในยาวเลย ฉันว่าอีนั่นสักกูยังได้ก็ยังคงพิวิสัญญาลิซิมาแต่แข็งยาเรื่อยๆหาอันนี้เรียกไทยแต่อุบลีปัญญาสินเตอุปเชอที่แก่อุบลีปัญญาเอป่าวเองอุบลีเยียร์ดีมาที่ก้าอาจารย์เป็นเลยดูจะอุปเชตาจังแล้วจะมุ่ยนักเกี่ยมาในงานยี่ยี่เจ็ดสิบเมลูอันยากาเทียนตงแต่นี่จาวเลยทำไมไม่เลยลงจงยี่อันนับไปในปากการอ่ะมุ่งเนี่ยปัตตาลูกันเอาตัวสิเจียตับเชมุฮาปกุยมาเจนตาจังพินัยเนี่ยทบมิวพิวสูทาวเลย
เราจะยังคงรอเสียงเต็มไปตั้งใจนี่มาจุดลงตัวมาพิบาร์เลยคือเตรียมมาในจักรกงตัวเย่เช่นนี้ก็จีจ่ายออกมาเช่นเตรียมมาในจักรกงตัวเย่ที่กำลังมาจีพิเดลาชูมูเซปีรังสุลังหามจ่าดีกันก็การติดตั้งไต้หวันเรื่องกงซีซีเซมูเรียจะเข้าไปไหมคู่ขามารอเช่นนี้เป็นเลยที่ยังจับจุลานีบีกงตัวมูเรียปงมันเป็นเช่นนี้บีโลที่ต่างกันกงตัวเรื่องก็เปลี่ยวไปเลยในจักรกงตัวเย่จะใช้แรงคู่พิเดเช่นสุ่ยหอบเปล่ากันก็การติดตั้งไต้หวันมันยังติดเรื่อยๆกงตั
ောင်ကတိုက်ပွဲတွေနဲ့ဒီလ6ရက်နေ့ကစခဲ့တဲ့ကိုကန့်ဒေတာလောက်ကင်မျိုးတိုက်ပွဲတွေကြောင့်ပြည်မြန်မာနေဆက်ကုံသွယ်ရေးရဲ့အဓိကကြတဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေကကုံသွယ်မှုအခြေအနေဟာတဆင်းခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့လာရှုံမူဆယ်ပြောင်စုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားတာတွေမရှိသလိုအခြေအနေဟာပြန်လဲတည်ငြိမ်လာတာကြောင့်ကုန်တင်ရင်အဝင်ထွက်တွေမြင့်တက်လာတယ်လို့မူဆယ်မြို့တတိကုံစီတိုင်းအတွင်းရင်မူဦးဆိုင်ခမောင်ကပြောပါတယ
်အရင်ရက်တွေကဟို900 600လောက်ဝင်တဲ့နေသားကနေဒီနေ့သားအစည်းရောလောက်1500လောက်ဝင်လာတယ်အရင်ညက်တွေကဒီလမ်းမှာနည်းနည်းအထက်တဲအငေါငေါမတော်ရဲမလာရဲနဲ့လေနောက်ပြီးတော့လုံခြုံမှုအခြေအနေမကောင်းဟိုဟာလုံခြုံမှုရေးတောင်းယူတဲ့အပိုင်းကစားစားထားတော့နည်းနည်းကျန့်ကြတာလားမှာဒီနေ့တော့အကုန်ပွင့်ထားပလိုက်လုံခြုံမှုကောင်းလာတဲ့သဘောပေါ့နော
်ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်15ရက်နေ့မှာတော့တိုက်ပွဲ2ကြိမ်ဖြစ်ခဲ့တယ်လို့16ရက်နေ့ကတော့ကားတွေကိုရက်တန့်စီပြီးလက်နက်ကင်အဖွဲ့တွေကငွေကြေးကောက်ယူတာတွေရှိခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်ပွားခဲ့တဲ့နောက်ဒီရက်ပိုင်းမှာကုန်ပစ္စည်းတည်ယူကားတွေမြင့်တက်လာတယ်လို့လည်းဦးဆိုင်ခမောင်ကပြောပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေရှိတယ်လို့တရုတ်နိုင်ငံဘက်ကရောက်ရှိနေသူတဦးကအခုလိုပြောပါတယ်။
ကြိုက်တော့တယ်တော့။အာသူတို့ကတော့ပြည်တော်ပြည်ပါတယ်။အတန်းကဘုံဘုံဘုံဘယ်နာလည်းမသိတော့နေရာနေရာအောက်ပဲပြောတာပဲ။
ပြီးခဲ့တဲ့14ရက်နေ့ကတော့အစိုးရတပ်မတော်ကရန်လုံကျိုင်းအနီးကတောင်ကုန်းတစ်ခုကိုသိမ်းယူကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့15ရက်နေ့မှာတော့မော်ထိုင်းမြို့ကတပ်စခန်းနဲ့အနီးနားကိုကိုကန့်တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အခြေခံပညာအထက်တန်းကျောင်းနဲ့ရဲစခန်းကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုကန့်ဒေတာချင်းရွှေဟော်ကုံသွယ်ရေးစခန်းမှာလည်းလုံခြုံမှုအခြေအနေကိုစိုးရိမ်တာကြောင့်ကားဝင်ထွက်တွေညှင်းနေခဲ့ပြီးတရက်ကိုကုံသွယ်မှုပမာဏအမေရိကန်ဒေါ်လာတန်တန်းခွဲလောက်ကနေ5သိန်းအထိကျဆင်းခဲ့ပါတယ်။ဒီလိုကျဆင်းခဲ့ပေမဲ့ဒီကနေ့အထိတော့ကုံသွယ်ရေးအခြေအနေဟာလုံးဝရပ်တန့်သွားတာမရှိကြောင်းချင်းရွှေဟော်ကုံသွယ်ရေးစခန်းကညွှန်ကြားရေးမှူးဦးမင်းအောင်အေးကပြောပါတယ်
။ဟိုကုံသွယ်မှုကအရင်လောက်မရှိပါဘူး။ကျွန်တော်တို့ offer ရှိတဲ့ကိုကုန်လေခြင်းတွားလာတာတော့ရှိတယ်။လုံးဝရက်တန်တာမရှိဘူး။ဒီတော့မှကိုတက်ဘောကြီးနဲ့ဖြစ်တာလည်းမရှိပါဘူး။
ကျောင်းကလည်းပုံမှန်သွားတယ်ဒီကခရီးတဲ့သွားလာပုံမှန်သွားပုံမှန်သွားပါတယ်ခေါင်းငါကျတော့နည်းနည်းဒီဘက်ကပြည်သူတို့ကြိုးတယ်လက်လက်လုံးရောဘုန်းတော့ခါခါခိုင်းသွားလာတော့သိမရှိတာဘုန်း ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်နေဆက်ကုန်သွယ်ရေးကျဆင်းခဲ့သလိုအဲ့ဒီဘန်နာရေးနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ3,300ကျဆင်းခဲ့ကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုကျဆင်းတာကတော့လက်လက်ကင်တိုက်ပွဲတွေပြင်တေးဦးအာနာပိုင်တွေကတရားမဝင်
Washington မြို့တော်ကဆွေးနွေးပွဲကိုအလှည့်ပေးပါမယ်မြန်မာနိုင်ငံမှာအရတအစိုးရတာဝန်ယူခဲ့တာတစ်နှစ်ပြည့်ခဲ့ပြီမြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးတည်ဆောက်မှုဟာအခက်အခဲတွေအများကြီးရှိနေသေးပြီးအရဖက်စစ်ဖက်ဆက်ဆံရေးဟာလည်းအတိတ်ဆုံးမခံတဲ့အခြေအနေမှာရှိတယ်ဆိုပြီးမြန်မာအရေးလေလာသူတွေသုံးသပ်ကြပါတယ်မနေ့က Washington မြို့တော်ငြိမ်းချမ်းရေး Institute မှာ Peace and Conflict in Burma မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်ပခါဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတည်းကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကတင်ပြပါမယ်ရှင်
မြန်မာနိုင်ငံမှာရသားအစိုးရတာဝန်ယူပြီးဒီနေ့ကြာမှာပဲရခိုင်ပြည်နယ်အတွင်းလူခွင့်ရေးကြိုးပမ်းမှုတွေရှိနေတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းနိုင်ငံတကာကပြောဆိုနေတဲ့အချိန်မြန်မာနိုင်ငံမြောက်ပိုင်းနဲ့ရှေ့မြောက်ပိုင်းတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားလက်နက်ကိုင်ပဋိပက္ခတွေပြန်လည်ပေါ်ပေါက်နေတာတွေနဲ့ပတ်သက်ပြီးအများအာရုံစိုက်နေတဲ့အချိန်ဖြစ်နေပါတယ်။အထူးသဖြင့် USIMB American ငြိမ်းချမ်းရေး Institute မှာမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲကျင်းပတဲ့နေ့မှာပဲရခိုင်ပြည်နယ်အတွင်းပြည်ပခါတွေနဲ့ပတ်သက်လို့တီချလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရေးကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအနန်ရဲ့ချန်ပေးကော်မရှင်ကအစီရင်ခံစာထုတ်ပြန်တဲ့နေ့နဲ့လည်းတိုက်ဆိုင်နေပါတဲ့ဒါကြောင့်လည်းဒီအစီရင်ခံစာနဲ့ပတ်သက်လို့ခန်းနာကိုတယောက်လာတဲ့အမေရိကန်ပြည်သူဆိုင်ရာမြန်မာတမန်ကြီးဦးအောင်လင်းက VOE ကိုအခုလိုတုံ့ပြန်ပြောဆိုပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့ပေါ်မှာပြုလုပ်တဲ့လူခွင့်ရေးကောင်စီရဲ့အစည်းအဝေးကနေဆုံးဖြတ်ထားပြီးဖြစ်ပါတယ်။အခုအချိန်မှာဆိုလို့ရှိရင်တည်ကြလွတ်လပ်တဲ့ဆုံးနစစ်ဆေးကော်မတီမလိုလားဘူးမလိုအပ်ဘူးဆိုတဲ့ဟာကိုအလုံးအနေပြီးတော့ဆုံးဖြတ်ထားပြီးတော့ကျွန်တော်သိရှိရပါတယ်။ဒီနေ့မှာပဲကျွန်တော်တို့ရဲ့ကိုဖီအနန်ဦးဆောင်တဲ့ဒီရခိုင်ပြည်နယ်စုံစမ်းရေးကော်မတီရှင်ရဲ့ရပြစီရင်ခံစာထွက်ပါတယ်ဒီစီရင်ခံစာနဲ့ပတ်သက်ပြီးတော့နိုင်ငံရေးဝန်ကြီးဌာနကနေပြီးတော့ဒီဥစ္စာအပုသူ့ရဲ့အစီရင်ခံစာပေါ်ကြိုဆိုတယ်အပြုသဘောဆောင်တဲ့အချက်လက်တွေပါတယ်ဆိုတဲ့ဟာတွေကိုထုတ်ပေါ်ထားတဲ့ဟာတွေရှိပါတယ
်နိုင်ငံတကာရဲ့စိုးရိမ်မှုတွေရှိနေပြီမဲ့လည်းအရင်ခေတ်ဆက်ဆက်ငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့နိုင်စားရင်အောင်မြင်မှုတွေရနေတယ်လို့မျှော်လင့်ချက်လဲထားနိုင်တဲ့အကြောင်းမြန်မာငြိမ်းချမ်းရေးကော်မရှင်ကြံပေးကော်မတီဥက္ကဋ္ဌဥအောင်ကြီးကလည်း VOE ကိုပြောဆိုသွားပါလေ
အခုကြားတဲ့အခါကျတော့ကျွန်တော်တို့မှအဲ့ဒီတော့ခြုံရင်းချက်တွေကိုဟုတ်လားပြန်ပြီးတော့နှမ်းရှင်ကြည့်မယ်ဆိုရင်အခုမှကျွန်တော်တို့ရဲ့အခြေအနေကကောင်းတယ်အကြောင်းလဲဆိုတော့80ခုနှစ်တုန်းကဘာကြောင့် political dialogue ကိုမလုပ်နိုင်လဲလဲဆိုတဲ့အခါကျတော့အစိုးရရဲ့တရားဝင်မှုကမေးခွန်းထုတ်ပြန်လို့ရှိတယ်။နော် legitimacy ပေါ့နော်။အဲ့တော့ဒီမျိုးလုပ်ပြန်ချက်အခုအချိန်ကျတော့အစိုးရကလည်းဘာပြောမလဲ legitimacy ဒီတွင်းမှာပြပမှာရောအကောင်းဆုံးရတဲ့အနေအထားဖြစ်တယ်။နောက်တစ်ခါ63တုန်းကလို့လည်းပဲကျွန်တော်တို့ဟိုတင်းပေါ့ high demand မဖြစ်ဘူး။တမရဘက်ကလည်းဘာလဲပြော federalism ကိုအတိုင်းတခုကြည့်သူကလက်ခံတာပဲနော်နောက်တစ်ဖက်ကလည်းပဲဟိုတိုင်းအနာဒီဘက်ကလည်းပဲခုနကလည်းပေါ့ခွဲထွက်ရေးတော့ဥစ္စာမတောင်းဆိုတော့ဘူးဆိုတဲ့ဥစ္စာကဒါတော်လေးဟိုဆွေးနွေးရတဲ့အလားအလာကောင်းတဲ့အနေအထားပေါ့နော်ဆွေးနွေးလို့ဖြစ်နိုင်တယ်ဆိုတဲ့အနေအထားပေါ့ဒီအသေးပဲရှိပါတယ်အဲနောက်တစ်ခါခုနက shake ကလည်း weakness ကရှိဘူးတမတော်နဲ့ဟလာအစိုးရနဲ့ဒီဒီလဲလဲနဲ့ညီနိုင်နေတဲ့ကလုသွားမယ်ဆိုရင်နိုင်ငံတစ်ခုလုံးအနေနဲ့ကအားနည်းချက်ကမရှိဘဲနဲ့ဖြစ်သွားနိုင်တယ်။ဒါကြောင့်ကျွန်တော်တို့ကဟိုဆွေးနွေးညီတဲ့လုပ်ငန်းစဉ်တွေမှာညှို့လင့်ချက်တွေများရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဒီလိုညီကြေးအတွက်ညှို့လင့်ချက်တွေထားနိုင်ပြီဆိုရင်လည်းအောင်မြင်ဖို့ဆိုရင်တက်ခဲမှုတွေရစဲဖို့
ကျင့်တေသတွင်ပြည်သူတွေဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလှုပ်ရှားမှုတွေမှာပါဝင်ဆောင်ရွက်နေတဲ့ရှာလောင်ဖောင်ဒေးရှင်းအဖွဲ့ညွှန်ကြားရေးမှုချန်နယ်လက်တော်ကလည်းပြောရေးကိုပြောဆိုသွားပါတယ်။ဒေသခံပြည်သူတွေကတော့သူတို့ရဲ့နေသူတကွာပေါ့လေ။တွေးဆုံနေရတဲ့အနေအထားကိုကြည့်ပြီးတော့ဒီ process တာတကယ်ပဲအခုလုပ်နေတဲ့ငြိမ်းချမ်းရေးprocess တကယ်ပဲစစ်မှန်တယ်မစစ်မှန်ဘူးဆိုတာနေ့တိုင်းတို့တွေ့ကြုံနေရတဲ့တိုက်ခိုက်မှုအခြေအနေထွက်ပြေးတိမ်းဆောင်နေရတဲ့အခြေအနေကိုကြည့်ပြီးတော့ပဲဒီ process ကတော့ပါတဲ့နဲ့မပါတဲ့မျိုးဆိုတော့အဖြေထုတ်ကြတာပေါ့လေအဲ့တော့ယုံကြည်မှုကတော့ဟိုတိုက်ခိုက်မှုအခြေအနေတွေညော့သွားနေပြီတိုက်ခိုက်မှုအခြေအနေတွေမရှိတော့ဆိုလို့ရှိရင်ဒီ process ကိုယုံကြည်မှုကပို့ပြီးတော့အားကောင်းလာမှာဖြစ်ပါတယ်ငြိမ်းချမ်းရေးတွေအာမခံနိုင်မှုဆိုရင်တိုက်ခိုက်မှုတွေရပ်ဆဲဖို့ရည်ကြီးဆုံးဆိုတာကို
It's a complex process, very difficult process. It's not simply up to the government, it's up to
They go show to be daily cut care the long and zima, a soya to Kurega, some chalo miadalo, the chat that's a quay zero.
စစ်တပ်တိုင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းသားပြည်သူတွေပေါ်မှာပဲမိတီနေတဲ့ကိစ္စလည်းမဟုတ်ပါဘူးရှင်းတာကအစိုးရလိုချင်သလောက်တစ်နှစ်အတွင်းတိုးတက်မှုမရခဲ့ပါဘူးတိုးတက်မှုကိုမြန်မြန်ဆန်ဆန်ဖြစ်စေချင်တဲ့ဒီထက်မှကပိုပြီးအောင်မြင်စေချင်တဲ့အပြင်ကလူတွေစိတ်ပြတ်တာတွေရှိနေပါတယ်ကျွန်တော်တို့စိတ်ရှည်ဖို့လိုပါတယ်ဒုတိယအကြိမ်ပင်လုံညီလာခံမှာတော့အခြေအနေတွေပိုကောင်းလာ
မြန်မာနိုင်ငံဆရာအမေရိကန်တမ်မကြီးအောင်ဒဲရီမီချေကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်ရေးငြိမ်းချမ်းရေးအောင်မြင်မှုအတွက်အမေရိကန်ပြည်ထောင်စုကကူညီမယ်ဆိုရင်တောင်တကယ်တမ်းအောင်မြင်အောင်လှုပ်ဆောင်ဖို့ကမြန်မာပြည်သူလူထုရဲ့တာဝန်ဖြစ်တယ်ဆိုတာကိုဆွေးနွေးပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မြပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်လွင်မြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းသားတွေအကြားမကြင်မနဲ့ကြံ့ကြံ့တန်တွေဖြတ်ပေါ်နေပါတယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြနေတယ်ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်စားစားမလုပ်ခဲ့တာလား။တိုင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးတိုင်းစီစဉ်ကကြိုဆိုပါရစေ။
ဗီဒီယိုရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုထိတ်တန်းရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင
်မြောက်ကိုရီးယားအပေါ်မဟာဗျူဟာကြကြစိတ်ရှည်တည်ခံပေးတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့် CIA အရေးယူဖို့နီလာနာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့လုံခြုံပြီးစီးပွားရေးအရာအလားအလာကောင်းနေတဲ့အနာဂတ်ကိုဖန်တီးဖို့တခုတည်းတော့နီလာနာကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပက်ထိန်တက်ဒုံးကျည်စမ်းသပ်ပစ်လို့မှုတွေနဲ့လူအစုလိုက်အပြုံလိုက်သေးသေးတဲ့လက်နက်ထုတ်လုပ်မှုတွေကိုဆွံ့လွှတ်ရမယ်ဆိုတာနားလည်ရလိမ့်မယ်လို့လည်းဝန်ကြီး Tillerson ကတောင်ကိုရီးယားနိုင်ငံမြို့တော် Seoul မှာသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြောင်စီးနဲ့ပူရဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီး Tillerson ကအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုကင်တွယ်ဖို့အစွမ်းကုန်လုပ်နိုင်မယ့်နည်းလမ်းတွေပြင်ဆင်နေတယ်လို့လည်းပြောပါတယ်နယူးယောက်မြို့ကသမ္မတ Trump ပိုင်တဲ့ Trump တာဝါအဆောက်အဦကြီးထဲကဖုန်းလိုင်းတွေကိုသမ္မတဟောင်းဘရက်ဥပမာကအကြားကနေခေါ်နှာထောင်းခဲ့တယ်ဆိုတော့သမ္မတ Trump ရဲ့ဆွဆွဲချက်အတွက်အထောက်အထားတွေလုံးဝမပြနိုင်သေးပေမဲ့သမ္မတရဲ့ပြောကြားချက်အတိုင်းအင်ပီရိုကဆက်လက်ရည်တည်နေပါတယ်ဖုန်းခေါ်နှာထောင်းတဲ့ဖြစ်မဖြစ်ခဲ့ဘူးလို့အထက်နဲ့အောက်လွှတ်တော်နှစ်ခုစလုံးရဲ့ထောက်လိုင်းရေးကော်မတီဝင်ထိပ်တန်းလွှတ်တော်အမတ်တွေကပြောတဲ့အတိုင်းအောင်သမ္မတ Trump ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေတာလဲဆိုတာကြာတာပင်နေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကလည်းမေးခွန်းထုတ်ခဲ့ကြပါတယ်
ဒါကြောင့်နေညနေခင်ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့နက်ရှင်ကယ်လီဖြစ်ပါတယ်ကျွန်တော်ကတော့ခွန်မျိုးပါရှင်ဖွေရကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဖွေရ International ဆက်မြတ်နာပါ Mr. BOA News.com မှာလည်းနားဆင်နိုင်ကြပါတယ်တော်ရရှင်တွေအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေဖွေရကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.